တရုတ်နိုင်ငံဘေကျင်းမြို့တော်ကိုလျှို့ဆော်လာရောက်သွားတဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအုံဟာကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းမဲ့ရေးအတွက်ပိုင်းခြားထားလို့ပဲတောင်ကိုရီးယားနဲ့အမေရိကန်ပြည်သူစုနဲ့လည်းတိုက်ဆုံညီနိုင်မှုတွေလှုပ်သွားမယ်ဆိုပြီးတော့တီးပြပြောဆိုခဲ့တဲ့ကြောင်းတရုတ်နိုင်ငံကထုတ်ပြန်ပါတယ်။တရုတ်သမ္မတရှီကျင်းပင်နဲ့မြောက်ကိုရီးယားကောင်ဆောင်တို့တိုက်ဆုံနေတဲ့ပုံစံနဲ့အတူပဲမြောက်ကိုရီးယားကောင်ဆောင်ကင်းမဲ့ဇနီးဖြစ်သူတို့ဟာပြည်တဲ့တင်းငွေနေနေကနေပြီးတော့ဘူတုံးနေသည့်တရုတ်နိုင်ငံကိုလာရောက်လည်ပတ်ခဲ့လို့တရုတ်အစိုးရပိုင်းရုတ်တန်တဲ့သတင်းမီဒီယာတွေမှာဖော်ပြခဲ့ပါတယ်။မြောက်ကိုရီးယားကောင်ဆောင်တဲ့ဇနီးကိုတရုတ်သမ္မတစီနဲ့တရုတ်သမ္မတရှီကျင်းပင်နဲ့ဇနီးဖြစ်သူတို့ကလည်းတရုတ်ပြည်သူထမ်းမှမှာညစာနဲ့တက်ခင်အခန့်ခဲ့ပါတယ်။တရုတ်မြောက်ကိုရီးယားကြားနီးကပ်တဲ့မဟာမိတ်ဆက်ဆံရေးကိုဆက်ပြီးတော့ထင်းသိမ်းထားဖို့ရည်ကြီးတယ်ဆိုတာကိုနှစ်ဖက်ကောင်ဆောင်တွေကပြောဆိုခဲ့ပါတယ်။ဒီမတန်ကြီးလေးမှာတော့မြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার ဒုံးဆန်းတက်မှုတွေကြောင့်အင်းကြီးချင်းမဟာမိတ်နှစ်နိုင်ငံကြားမှာတင်းမာမှုတွေကရှိခဲ့တာပါ။တောင်ကိုရီးယားနဲ့အမေရိကန်တို့ဘက်ကအတူတူသိတ်ဆီစရာနဲ့တုံ့ပြန်နေသေး၍ငြင်းငြိမ်းနဲ့တည်ငြိမ်ရေးအတွက်ဆောင်ရွက်နေသေး၍မြောက်ကိုရီးယားဘက်ကလည်းနျူကလ িয়ার ကင်းမဲ့ရေးကိစ္စကိုညှိနှိုင်းဖြည့်ရှင်းဆောင်ရွက်ဖို့အတွက်ပြင်ဆင်ထားတယ်လို့မြောက်ကိုရီးယားကောင်ဆောင်ကတရုတ်သမ္မတကိုပြောဆိုခဲ့တယ်လို့တရုတ်မီဒီယာတွေမှာဖော်ပြပါတယ်။မြောက်ကိုရီးယားဆွေးနွေးသတင်းထုတ်ပြန်ချက်မှာတော့သူတို့ကောင်ဆောင်တရုတ်ပြည်ကိုသွားတယ်ဆိုတာကိုဖော်ပြပေမယ့်အခုလိုမျိုးကတိကဝတ်စကားတွေတော့ဖော်ပြခြင်းမရှိပါဘူး။အခုလိုမျိုးမြောက်ကိုရီးယားကောင်ဆောင်ရဲ့တရုတ်ခီးစဉ်ပေါ်မှာတရုတ်သမ္မတရှီကျင်းပင်ကအမေရိကန်သမ္မတထရန့်ကိုအင်္ဂါနေ့ကအသိပေးပြောဆိုခဲ့ပါတယ်။သမ္မတအီဘီရိုရဲ့ထုတ်ပြန်ချက်ထဲမှာတော့အမေရိကန်ဘက်ကအမြင့်ဆုံးဖိအားတွေပေးနေတာကြောင့်မြောက်ကိုရီးယားနဲ့တွေ့ဆုံဆွေးနွေးဖို့အခြေအနေတွေဖြစ်လာတာဆိုလို့ဖော်ပြထားပါတယ်ခင်ဗျာ။